Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်မေလ15ရက်တနင်္ဂနွေနေ့ညနေပိုင်း VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမမရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မတင်ဒီထိုက်ပါအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကတရုတ်စစ်တပ်ဖွံ့ဖြိုးတိုးတက်မှုတွေကိုလွဲမှားဖော်ပြတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကတုံ့ပြန်လိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီကတော့ဆော်ဒီအာရေဗျာကိုရောက်ရှိနေပြီးဒီကနေ့မှပဲဆီးရီးယားအရေးဆွေးနွေးခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်မိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီတနင်္ဂနွေနေ့ညနေခင်းသောတာရှင်နေနာဆင်ရမာကတော့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာ SSPB SSA မြောက်ပိုင်းတပ်ကိုအစိုးရတပ်ဘက်ကလေကြောင်းနဲ့ပါတိုက်စစ်ဆင်နေတဲ့အတွက်ရှမ်းဒေသက600ကျော်လောက်ထွက်ပြေးတိမ်းရှောင်နေရပါတယ်။လက်တလောဖြစ်ပွားနေတဲ့တိုင်းရင်းသားဒေသတွေကစီရင်တက်မှမှုတွေနဲ့ပတ်သက်ပြီး
ဟုတ်ပါမြန်မာတက်မတော်ကတစ်ဖက်ကနေနေရေးလို့ပြောပြီးတော့တစ်ဖက်ကလုံနေတဲ့ကိစ္စကသူတို့ပြောတဲ့အလုပ်ကလက်တွေ့မကျဘူးဖြစ်နေတယ်လို့ကျွန်တော်
UNFC ရဲ့အတွက်ဘက်အတွင်းမှုပြောပြပေးခဲ့တာပါနောက်ဆုံးအခြေအနေကိုနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ထိုင်းနိုင်ငံတောင်ပိုင်းဘက်မှာငါးဖမ်းဒေသတွေပေါ်မှာရောင်းစားခံရတဲ့မြန်မာတွေကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးရဲတွေရဲ့အကူအညီနဲ့ဒီကနေ့တနင်္ဂနွေနေ့နေ့လယ်မှာကယ်ဆယ်လိုက်နိုင်တယ်ဆိုတဲ့သတင်းပေးပို့ချက်နဲ့အတူဒီကနေ့ကျင်းပတဲ့မြန်မာသတင်းမီဒီယာမူဝါဒဆိုင်ရာဆွေးနွေးပွဲမှာမြန်မာသတင်းမီဒီယာလောကဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးပြန်ကြားရေးဝန်ကြီးဌာနဘက်ကလှုပ်ဆောင်မဲ့အစီအစဉ်တွေဘာမှရှင်းရှင်းလင်းလင်းမသိရသေးဘူးလို့မီဒီယာသမားတွေကဝေဖန်လိုက်တဲ့သတင်းအကြောင်းပြည့်စုံနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုရေစုံကတော့နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုင်နယ်မမိုးဖြူတို့တင်ပြပေးမှာဖြစ်ပါတယ်ရှင်။
အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်နေကြအစည်းအခမ်းစာထဲမှာတရုတ်စစ်တပ်ဖွံ့ဖြိုးတိုးတက်မှုတွေကိုလွဲမှားဖော်ပြတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကဝေဖန်လိုက်ပြီးအမေရိကန်ပြည်ထောင်စုအပေါ်အတော်လေးမကြေမနပ်ဖြစ်နေတယ်ဆိုတာကိုထုတ်ဖော်ပြသလိုက်ပါတယ်။ပိုင်ဆိုင်မှုအငင်းပွားနေတဲ့တောက်တရုတ်ပင်လယ်ပြင်အတွင်တိစောက်ထားတဲ့ကျွန်းတွေပေါ်မှာတိစောက်ရေးလုပ်ငန်းတွေနဲ့လက်နက်တပ်ဆင်ရေးအပေါ်တရုတ်တို့အာယုံဆိုင်လှုပ်ဆောင်လာတာကြောင့်အဲ့ဒီရေပြင်နယ်နဲ့မိတ်မှာလက်နက်အင်အားသုံးဖြည့်ရှင်းစရာမလိုပဲထိန်းချုပ်မှုပိုရသွားမှာဖြစ်တယ်လို့အမေရိကန်ကွန်ဂရက်လွှတ်တော်ကပြီးခဲ့တဲ့တောက်ကြနေ့ကတင်သွင်းတဲ့ကာကွယ်ရေးဝန်ကြီးဌာနရဲ့အစီရင်ခံစာမှာပြောဆိုထားတာဖြစ်ပါတယ်။တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရရန်ယူဂျင်းကတော့တရုတ်စစ်တပ်ရဲ့2015ခုနှစ်အတွင်းလှုပ်ရှားမှုတွေကိုအမေရိကန်ရဲ့အစီရင်ခံစာထဲမှာဖော်ပြထားတာမှာတရုတ်ရဲ့အမျိုးသားကာကွယ်ရေးမူဝါဒကိုရွေချက်ရှိရှိနဲ့လိုရာဆွဲထားတာဖြစ်တယ်လို့မနေ့စနေနေ့ကတရုတ်နိုင်ငံပိုင်သတင်းဌာနရှင်ဟွာကိုပြောဆိုပါတယ်ကိုကိုကိုခုခံကာကွယ်ရေးသဘောတဘာဝရှိတဲ့အမျိုးသားကာကွယ်ရေးမူဝါဒအရတရုတ်နိုင်ငံအနေနဲ့လိုက်နာလှုပ်ဆောင်တာဖြစ်တဲ့စစ်တပ်ပြုပြင်ပြောင်းလဲရင်းနဲ့စစ်တပ်တိဆောက်ရေးတို့ကိုလေးလေးနက်နက်ဆောင်ရွက်လာတာလိုမျိုးဆောင်ရွက်ချက်တွေဟာလည်းအချုပ်အခြားအာဏာလုံခြုံရေးနဲ့ပိုင်နဲ့ဒီဒဏ်ခိုင်မြဲရေးတို့ကိုထိမ့်သိမ်းဖို့နဲ့တရုတ်နိုင်ငံငြိမ်းချမ်းစွာဖွံ့ဖြိုးတိုးတက်ရေးအာမခံချက်အတွက်ရည်ရွယ်တာဖြစ်တယ်လို့လည်းတရုတ်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောဆိုခဲ့ပါတယ
်ဒီကနေ့တနင်္ဂနွေနေ့မှာအီရန်နိုင်ငံဘက်တက်မြို့တော်မြောက်ပိုင်းမှာလူ၁၁ယောက်သေဆုံးပြီး၂၁ယောက်ကျော်ဒဏ်ရာရခဲ့တဲ့အစိုးရပိုင်းတပ်ငွေစက်ရုံကိုအသေးခံဘုံခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်အစွန်းရောက်ဖွဲ့ IS ကပြောဆိုလိုက်ပါတယ်။အသေးခံဘုံခွဲသမားဟာဒေသစံတော်ချိန်မနက်6နာရီလောက်ကဓာတ်ငွေထုတ်လို့ရေးစက်ရုံရှေ့ဘက်ဝင်ပေါက်နားမှာရှိတဲ့ကားကိုဘုံဖောက်ခွဲခဲ့ပါတယ်။အဲ့ဒီဘုံပေါက်ကွဲမှုပြီးပြီးချင်းနောက်ထပ်ဗန်ကားတစ်စီးပေါ်မှာဖောက်ခွဲပစ္စည်းတွေပါတဲ့ဝစ်စုံတွေဝစ်လာတဲ့အကြမ်းဖက်သမား6ယောက်ကစက်ရုံနေကိုဝင်ရောက်နိုင်ခဲ့တာဖြစ်ပါတယ်။ပစ်ခတ်မှုတွေပြီးတနားလောက်အကြာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကအဲ့ဒီအကြမ်းဖက်သမားတွေကိုထိန်းသိမ်းနိုင်ခဲ့ပါတယ်။ဒါပေမဲ့ဓာတ်ငွေတိုးလောင်ထားတဲ့နေရာ3ခုကိုမီးရှို့ပြီးမှပဲဒီအကြမ်းဖက်သမားတွေကိုထိန်းသိမ်းနိုင်ခဲ့တယ်လို့ဘက်ကက်လုံခြုံရေးစစ်စင်ရေးဌာနချုပ်ပြောခွင့်ရသူကပြောဆိုပါတယ်။ဒီတိုက်ခိုက်မှုဟာကယ်လီဖိတ်စစ်တီတော်အုပ်စုရဲ့လက်ချက်ဖြစ်တယ်လို့ IS အကြမ်းဖက်အဖွဲ့နဲ့ဆက်ဆက်တဲ့ AMEC သတင်းဌာနကပြောဆိုပါတယ်ရှင်။
ဒေတာရင်ပြဿနာတွေနဲ့ပတ်သက်ပြီးဆွေးနွေးမယ်အခုသတင်းပန်နှောင်းပိုင်းဆွေးနွေးပွဲမတိုင်ခင်ဆီးရီးယားအပြစ်အခက်ရစဲရေးခိုင်မာအားကောင်းရေးဆော်ဒီအာရေဗျာရဲ့အကူအညီရရှိဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီဒီကနေ့တနင်္ဂနွေနေ့မှာကြိုပမ်းခဲ့ပါတယ်ဒေတာရင်ပြည်ပခတွေကိုဆွေးနွေးဖို့အတွက်ဒီကနေ့တနင်္ဂနွေနေ့ဂျက်ဒဲမြို့မှာဆော်ဒီဘီယန်ဆယ်မန်အပါအဝင်ဆော်ဒီအာရေဗျာခေါင်းဆောင်တွေနဲ့လည်းနိုင်ငံခြားရေးဝန်ကြီးကယ်ရီတွေ့ဆုံပါတယ်ဒီနောက်မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီကဘီယန်နာမြို့ကိုသွားရောက်မှာဖြစ်ပြီးလိဗျာနိုင်ငံလုံခြုံရေးနဲ့အစိုးရအသစ်ကိုအထောက်ပံ့ပေးရေး းဆိုင်ရာဝင်ကြီးအဆက်ဆွေးနွေးပွဲကိုအီတလီနိုင်ငံသားဝင်ကြီးပေါ်လိုဂျင်တီလိုနီနဲ့အတူဦးဆောင်ကျင်းပမှာဖြစ်ပါတယ်Government of National Accord လို့ခေါ်တဲ့လီဗျာဂျားပြအစိုးရအနေနဲ့ဖျို့ဖျဲဖြစ်နေတဲ့နိုင်ငံကိုပြန်လည်ပေါင်းစည်းနိုင်မယ်လို့အနောက်အင်အားကြီးနိုင်ငံတွေကမျှော်လင့်ထားတာဖြစ်ပါတယ်။ BNI ခီးစဉ်နောက်ပိုင်းမှာတော့ American နိုင်ငံသားဝင်ကြီး Kerry က Brussels မြို့ကမြောက် Atlantic စစ်ဆာချုပ်အဖွဲ့နေရိုးဝင်ကြီးများအဆင့်အစည်းအဝေးကိုတက်ရောက်မှာဖြစ်ပြီးအဲ့ဒီကနေတဆင့်မြန်မာနိုင်ငံကိုခီးစံမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာအစ်စ်ရွေးကောက်တင်မြှောက်ခံရတဲ့အစိုးရအစ်စ်ကိုအမေရိကန်တို့ထောက်ခံတယ်ဆိုတာကိုပြသတဲ့အနေနဲ့မြန်မာနိုင်ငံကိုမေလ22ရက်နေ့မှာနိုင်ငံသားဝင်ကြီးကယ်ရီသွားရောက်မှာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝင်ကြီးဌာနကတောက်ကြနေတော့ကပြောဆိုထားပါတယ
်အာဖဂန်နစ္စတန်မြောက်ပိုင်းကအခြေချကြတဲ့မြို့တစ်ခုမှာတာလီဘန်ကျန်းဖက်သမားတွေရှေ့တိုးမလာအောင်ညာရင်းချင်းတားဆီးနိုင်ခဲ့ပြီးတာလီဘန်တပ်ဖွဲ့ဝင်တော်တော်များများထိခိုက်ကြဆုံးစေခဲ့တယ်လို့အာဖဂန်လူမျိုးရေးတပ်ဖွဲ့တွေကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုပါတယ်။ Backland ပြည်နယ်ရဲ့မြို့တော် Phul E Khmer မှာမြို့ပြင်ဘက်မှာတိုက်ပွဲတွေဖြစ်ခဲ့တာပါ။တာလီဘန်တွေကရွာတွေနဲ့လူမျိုးရေးစခန်းတွေကိုဝင်တိုက်ခိုက်လာပြီးတဲ့နောက်နှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့တာဖြစ်တယ်လို့ဒေသခံတွေနဲ့သဘုံသတင်းရင်းမြစ်တွေကပြောဆိုပါတယ်။တိုက်ပွဲတွေကြောင့်အဓိကလမ်းမကြီးကိုလည်းခဏပိတ်ထားခဲ့ရပါတယ်။ဒီလမ်းမကြီးကမြောက်ပိုင်းပြည်နယ်ရှိခုနယ်မြို့တော်ကပူးကြားဆက်သွယ်ထားတာဖြစ်တယ်လို့အိန္ဒိယနိုင်ငံနေနဲ့ဆက်သွယ်ထားတာလည်းဖြစ်ပါတယ်။လုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်တံပြန်နှိမ်နှင်းတိုက်ခိုက်မှုတွေမှာအသာစီးရဥဆောင်လာနိုင်ပြီးတော့သဘုံတွေကိုတိုက်ထုတ်နိုင်ခဲ့ပြီးနောက်မှာလမ်းမကြီးကိုပြန်ဖွင့်ခဲ့တယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောဆိုပါတယ်။တာလီဘန်ပြောခွင့်ရတယောက်ကတော့အာဖဂန်ဆိုးရတာဝန်ရှိသူတွေရဲ့ပြောဆိုချက်ကိုပယ်ချတယ်၊ညင်ညာချက်ကိုသတင်းတောက်တွေကိုပို့ဆောင်ခဲ့ပါတယ်။အာဖဂန်ဆိုးရဟာအခုလိုဝါဒဖြန့်ပြောဆိုချက်နဲ့အရေးနိုင်မှုဆုံးရှုံးမှုတွေကိုဖုံးကွယ်ဖို့ကြိုးစားနေတာဖြစ်တယ်လို့လည်းဆွဆွဲပြောဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံထဲမှာလူနေထူးထပ်တဲ့ဒေသကြီးတွေကြားဆက်သွယ်ထားတဲ့မိုင်2000ကျော်ရှည်လျားတဲ့အချက်ချာကျလမ်းကွန်းရဲ့ကြီးရဲ့အစိတ်ပိုင်းတွေကိုသဘုံတွေကလက်တလုံးလာပိုင်းနေတဲ့မှာအကျဉ်းချင်းသိမ့်ယူခဲ့တာဖြစ်ပါတယ်။ဒီလိုသိမ့်ယူမှုကြောင့်မကြာခဏဆိုသလိုရင်သွားလာပြတ်တောက်မှုတွေဖြစ်ခဲ့ရပါတယ်။
Your American Tan ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ UI မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေ့ညနေခင်းသတင်းတွေကိုကြေညာနေပါတယ်အကြမ်းဖက်မှုနဲ့ဆက်နွယ်တဲ့ဆွဲဆိုချက်နဲ့အမျိုးသား၅ဦးကိုဩစတြေးလျအာဏာပိုင်တွေကစနေနေ့မှာတရားစွဲလိုက်ပြီးဖြစ်ပါတယ်။ဒီအမျိုးသား၅ဦးကအင်ဒိုနီးရှားနိုင်ငံကိုဥတီရွက်လှင်ပြီးနောက်ဆီးရီးယားနိုင်ငံကအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့နဲ့ပူးပေါင်းနိုင်ရေးခီးစက်ဖို့ကြံစည်ကြိုးပမ်းမှုနဲ့ဒီသတင်းပတ်အစောပိုင်းမှာဖမ်းဆီးခံရတာဖြစ်ပါတယ်။အစွန်ရောက်ဂျီဟတ်တရားဟောဆရာမူဆာကာရန်တိုနီယိုအပါအဝင်အခုတရားစွဲဆိုခံရတဲ့အမျိုးသား၅ဦးအနေနဲ့ပြစ်မှုထင်ရှားရင်တော့ထောင်နှံတက်သက်အထိအမြင့်ဆုံးပြစ်ဒဏ်ချမှတ်ခံရနိုင်ပါတယ်။လက်နက်ကင်တိုက်ခိုက်မှုတွေမှာပါဝင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပြည်ပနိုင်ငံတွေကိုခိုးဝင်ဖို့ပြင်ဆင်လှုပ်ဆောင်နေဆိုတဲ့စွဲချက်နဲ့သူတို့တယောက်ချင်းစီကိုတရားစွဲတင်ထားတယ်လို့ Australia Federal ရဲတပ်ဖွဲ့ရဲ့ကြေညာချက်ကဖော်ပြပါတယ်။အမျိုးသား၅ဦးစလုံးတို့ကသူတို့အစီအစဉ်အတိုင်းအင်ဒိုနီးရှားနိုင်ငံကိုဥတီထွက်ခွာဖို့အတွက်ခွန်နှစ်မီတာရှည်လျားတဲ့မော်တော်ဘုတ်ကိုမဲလ်ဘုန်းမြို့ကနေကိန်းမြို့အထိကီလိုမီတာ3000နီးပါးဆွဲလာပြီးတဲ့နောက်ပြီးခဲ့တဲ့အင်္ဂါနေ့ကဖမ်းဆီးခံရတာဖြစ်ပါတယ်။သူတို့ရဲ့ရွေချက်တွေနဲ့ပတ်သက်ပြီးသိရှိထားသလောက်စိုးရင်စရာအဆင့်အထိရှိနေတာကြောင့်သူတို့ရဲ့နိုင်ငံကူးလက်မှတ်တွေကတော့လာတော်ကြာခရဲကသိသိခံထားရတာဖြစ်တယ်လို့ Australia ရှစ်နေချုပ်ကလည်းပြောဆိုထားပါတယ
်။ Bangladesh နိုင်ငံမှာလိင်လူချစ်သူတွေရဲ့ခွင့်ရေးအတွက်လှုပ်ရှားတက်ကြွသူတယောက်နဲ့သူ့ရဲ့တငယ်ချင်းကိုတပ်ဖြတ်ခဲ့မှုမှာပါဝင်ပတ်သက်တယ်လို့တန်တရားရှိတဲ့မွတ်စလင်အစွန်းရောက်တယောက်ကိုသူတို့ဖမ်းဆီးလိုက်တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကပထမဆုံးလိင်တူချစ်သူမဂ္ဂဇင်းတစ်ခုရဲ့ editor ဖြစ်တဲ့ Kohas Menan နဲ့သူ့ရဲ့တငယ်ချင်းထနေမဂျွမ်ဒဲတို့ကိုပြီးခဲ့တဲ့လကဒါကာမြို့တော်မှာရှိတဲ့တိုက်ခန်းတစ်ခန်းမှာလူ6ယောက်ထဲမနေတဲ့အဖွဲ့ကဓာရီ17နှစ်တည်းနဲ့တိုက်ခိုက်တပ်ဖြတ်ခဲ့တာဖြစ်ပါတယ်။မနန်းဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ American နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီအတွက်အလုပ်လုပ်ခဲ့သူလည်းဖြစ်ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကအသက်38နှစ်အရွယ် Sherifu Islam Shahab ကိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဒါကာရဲတပ်ဖွဲ့ပြောခွင့်ရသူ Maruf Hussein Sadar ရဲ့ဒီကနေ့အစောပိုင်းကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ Shahab ဟာဒီတပ်ဖြတ်မှုအတွက်တာဝန်ရှိတယ်လို့ပြောဆိုရဲ Antarula Bengalis ဆိုတဲ့ Islam စစ်သွေးကြွအဖွဲ့ရဲ့အဖွဲ့ဝင်တစ်ယောက်လည်းဖြစ်ပါတယ်။ ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝေးလံခေါင်ပြဒေသတစ်ခုကအသက်80အရွယ်ဗုဒ္ဓဘာသာဝင်ဖုံးတော်ကြီးတစ်ပါးကိုအစ္စလမ်အစွန်းရောက်တွေကတပ်ဖြတ်ခဲ့ပြီးတဲ့နောက်တရက်အကြာမှာလိန်တူချစ်သူမဲနမ်းနဲ့သူ့တငယ်ချင်းကိုအလားတူတပ်ဖြတ်မှုလုပ်ခဲ့တာဖြစ်ပါတယ်။ဧပြီလအစပိုင်းကနေခုချိန်ထိဖြစ်ခဲ့တဲ့တိုက်ခိုက်တပ်ဖြတ်မှုတွေထဲမှာအခုဖြစ်ရက်က9ကြိမ်မြောက်တပ်ဖြတ်မှုလေးဖြစ်ပါတယ်ရှင်။
ရှီမင်းနိုင်ငံအရှိတောင်ပိုင်းကစိတ်ကမ်းမြို့မူခဲလာအနီးမှာရဲတပ်သားစုဆောင်ရေးစခန်းမှာအမျိုးသားတွေတန်းစီနေတဲ့လူဒဏ်အတွင်ဝင်ရောက်နေရာယူထားတဲ့အသေးခံဘုံးခွဲသမားကကိုကိုကိုဖောက်ခွဲလိုက်တာကြောင့်အနည်းဆုံး25ဦးသေဆုံးပြီးလူ60လောက်ဒဏ်ရာရပါတယ်။ပောက်ကွဲမှုအတွင်အသက်ရှင်ကျန်ရစ်သူတွေကိုဒေသရင်းဆေးရုံတစ်ခုကိုပို့ဆောင်ထားတယ်လို့ဆေးဖက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။အစ္စလာမ်ရဲ့အစွန်းရောက်အဖွဲ့ Al-Qaeda အားကောင်းရာဒေသလို့သိရှိထားကြတဲ့မူခဲလာမြို့အတွင်းဒီသတင်းပါအတွင်းဒုတိယမြောက်ဘုံခွဲတိုက်ခိုက်မှုဖြစ်တဲ့အခုတိုက်ခိုက်မှုကိုသူတို့လက်ချက်ဖြစ်တယ်လို့ IS အစ္စလာမ်ရဲ့အစွန်းရောက်အဖွဲ့ကအင်တာနက်အွန်လိုင်းမှာတင်ထားတဲ့ကြေညာချက်မှာပြောဆိုထားပါတယ်
။ Venezuela နိုင်ငံမှာပိတ်ထားတဲ့ဆက်ရုံတွေကိုပိုင်ဆိုင်တဲ့သူတွေနဲ့ဒီနိုင်ငံကိုနောက်ဆက်ဖြတ်စည်းပေးနေတဲ့ဆက်ယုံပိုင်ရှင်တွေကိုဖမ်းဆီးမယ်လို့သမ္မတနီကိုလတ်မဒူရိုကချိန်ကြောက်ပြောဆိုလိုက်ပြီးတဲ့နောက်နိုင်ငံရေးစီးပွားရေးပြည်ပခန့်တွေကပို့ဆိုးလာပါတယ်။ဗင်နီဇွဲလားနိုင်ငံကိုရေးပေါ်ချေနေကြေညာချက်ထုတ်ပြန်ခဲ့ရပြီးအမေရိကန်ကသူ့နိုင်ငံကိုမတည်ငြိမ်အောင်လုပ်နေတယ်လို့ဆွဆွဲပြောဆိုပြီးတဲ့နောက်တရက်ကြာမှာအစားအစာပြတ်လတ်မှုတွေငွေကြေးဖောင်းပွားမှုတွေဒီကရုံးနေနဲ့ရင်ဆိုင်နေရတဲ့နိုင်ငံရဲ့ကာကတ်စ်မြို့တော်မှာသမ္မတကသူ့ကိုထောက်ခံသူတွေနဲ့တွေ့ဆုံပွဲမှာပြောဆိုလိုက်တာဖြစ်ပါတယ်။
နောက်ဆုံးသိထားတဲ့သတင်းတွေကိုမသိင်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးကြတာဖြစ်ပါတယ်ရှင်။ VOA ရဲ့တနင်္ဂနွေနေ့ညနေခင်းသတင်းတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အခုရုံဆုံးနားဆင်ရမှာကတော့တကြောပြန်ပြန်ပြီးတော့မှပြင်းထန်လာတဲ့ရှမ်းမြောက်ပိုင်းတပ်နဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲအခြေအနေသတင်းဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ပုံဝိုးမှာအခြေစိုက်ထားတဲ့ SSPB SSA ရှမ်းမြောက်ပိုင်းတပ်စခန်းတွေကိုအစိုးရတပ်ဘက်ကလေကြောင်းနဲ့ပါတိုက်စစ်ဆင်နေတာကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ဒုက္ခသည်က600ကျော်နေပြီလို့အကူအညီပေးနေသူတွေကပြောပါတယ်။အဲ့ဒီဒုက္ခသည်တွေအတွက်လက်တလောနားထောင်နေထိုင်စားသောက်ရေးကလည်းအတော်လေးအခက်တွေ့နေကြတာပါ။စစ်တပ်ဘက်ကစစ်အင်အားပိုတိုးချလာတဲ့အတွက်လည်းတိုက်ပွဲကပိုပြင်းလာမယ့်အနေအထားရှိပြီးဒေသတွင်းမှာစိုးရိမ်မှုတွေရှိနေပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ဘက်က9နှစ်အတွင်းမှာငြိမ်းချမ်းရေးဖော်ဆောင်မယ်လို့ပြောပြီးတဲ့နောက်မှာအခုလိုတိုင်းရင်းဒေသတွေမှာစစ်ရှိန်မြင့်လာတဲ့အတွက်အစိုးရအသည့်နဲ့တမတော်ရဲ့သဘောထားကိုမေးခွန်းထုတ်เสียဖြစ်လာတယ်လို့လည်းညညွတ်တော့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဘက်ကသုံးသပ်ပါတယ်။သေးစိတ်နားဆင်ပါရှင်။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA လက်မှတ်မထိုးထားတဲ့ SSPB SSA ရှမ်းမြောက်ပိုင်းတပ်ကိုအစိုးရတပ်ဖက်ကထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်ရှမ်းပြည်နယ်မြောက်ပိုင်းပုံဝိုးဟွိုင်းကွေကျေးရွာအုပ်စုတွေဘက်မှတကြောပြန်တိုက်ပွဲတွေပိုပြီးတော့မှဒီရက်ပိုင်းအတွင်းပြင်းထန်လာနေပါတယ်။တပ်မတော်ဘက်ကလေကြောင်းနဲ့ပါထိုးစစ်ဆင်ခဲ့တဲ့ဆိုတော့ရှမ်းမြောက်ပိုင်းတပ်နဲ့အစိုးရတပ်ကြားနောက်ဆုံးစစ်ရေးအခြေအနေနဲ့ပတ်သက်ပြီး SSPB SSA ရှမ်းမြောက်ပိုင်းတပ်ကဗိုလ်မှူးကြီးဖိုင်ဖာက VOA ကိုအခုလိုပြောပါတယ်
။
သူပြောသွားတာကတော့ပြီးခဲ့တဲ့မေလ17ရက်12ရက်နေ့ကတည်းကနေစပြီးရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတိုက်ပွဲတွေဆက်ဖြစ်ခဲ့တယ်။13ရက်မှာတော့တပ်ဖက်က73ရဟတ်ယာဉ်တွေနဲ့လာပစ်တယ်။14ရက်နေ့အထိပါပဲ။အပြစ်ရလက်မှတ်မထိုးထားတဲ့ SSPB အနေနဲ့ကအစိုးရတစ်တက်လာတော့ငြိမ်းချမ်းရေးအတွက်ဆွေးနွေးမယ်လို့မျှော်လင့်ခဲ့တယ်။ဒါပေမဲ့အခုလိုမျိုးတပ်မတော်ဘက်ကသူတို့တပ်ကိုသွားတိုက်တဲ့အတွက်ပြန်ခုခံရကနေအခုလိုတိုက်ပွဲတွေဖြစ်လာရတာဖြစ်ပြီးအစိုးရတစ်အနေနဲ့ငြိမ်းချမ်းရေးကိုအမှန်တကယ်လိုလားတဲ့ဆိုရင်ဖြစ်နိုင်မဲ့နည်းလမ်းတွေကိုဖိဖိစီစီဖြစ်အောင်လုပ်မယ်ဆိုရင်တကယ်ငြိမ်းချမ်းရေးကဖြစ်နိုင်ပါတယ်လို့ဗိုလ်မှူးကြီးဖိုင်ဖာပြောခဲ့တာပါအခုလိုမျိုးရှမ်းပြည်နယ်မြောက်ပိုင်းဘက်မှာအစိုးရတပ်ဘက်ကစစ်အင်အားတွေထပ်တိုးချလာတဲ့အတွက်တိုက်ပွဲတွေပိုပြင်းထန်လာမယ်အနေအထားရှိတဲ့အပေါ်ဆိုရင်ဒီဒေသခံတွေဟာနေရက်ကိုစွန့်ထွက်ပြေးနေကြပါတယ်နောင်ပိန်ကျေးရွာဘက်ကိုပြေးသွားတဲ့ဒုက္ခသည်တွေဟာနေထိုင်စားသောက်ရေးအတော်လေးကိုအခက်ခဲတွေ့နေတယ်လို့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ရှမ်းလူငယ်ကွန်ရက်အဖွဲ့ကဆိုင်းတော်ဆိုင်ကပြောပါတယ
်ပုံဝိုးပေါ့ပုံဝိုးနယ်ဘက်အဲ့ဒီဘက်မှာ SSB နဲ့အစိုးရတပ်ဖွဲ့ဖြစ်တယ်ဒုက္ခသည်ကတော့နောင်ပိန်ကျေးရွာမှာ600ကျော်လောက်ရှိတယ်လို့ပြောတယ်အခုလက်ရှိကတော့အဲ့ဒီပုံဝိုးဘက်ကနေပြေးလာတဲ့ဒုက္ခသည်ကတော့နောင်ပိန်ကျေးရွာမှာဓမ္မယုံရွာဓမ္မယုံမှာရေဖုန်ကြီးကျောင်းနှစ်ကျောင်းဝင်ကျွန်တော်တို့တည်ရတော့နောင်ပိန်ဘက်မှာဆိုတော့တော်တော်ဟိုစားတော့ဖို့တော်တော်အခက်အခဲဖြစ်နေလို့အဲ့တော့အစိုးရဖွဲ့စည်းအနေနဲ့ဒီဒုက္ခသည်တွေကိုအမျက်ကွယ်မပြုပါနဲ့လို့ကျွန်တော်တို့တိုက်တွန်းချင်တယ်ခင်ဗျလက်အတန်ကြာငြိမ်းရတဲ့စစ်ပွဲအခုပြန်ပြော့ SSCB ကိုအစိုးရတက်မတော်ကနေပြန်ထိုးစစ်ဆင်တာတော့ကျွန်တော်တို့လည်းပြည်သူတယောက်အနေနဲ့တော့အရန်ဆိုးရင်လည်းခင်ဗျဘာဖြစ်ဆိုတော့အခုကမိုးဦးလည်းနှီးလာပြီဒ ောင်းပေါ်မှာစပ်ပြိုးရာတီရောက်တော့မှလေနိုင်ငံရေးကိုနိုင်ငံရေးညီလာနဲ့တော့တွဲဆောင်ဖြည့်ဆင်းစီရှင်တယ်လို့ကျွန်တော်မေတ္တာရခံစီပါတယ်
တိုင်းရင်းသားလက်နက်ကိုင်အချင်းချင်းနဲ့ရောတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ပါအစိုးရတက်ကြစစ်ရေးပြိပခါတွေပြင်းထန်နေတဲ့ရှမ်းပြည်နယ်ဘက်ကမငြိမ်းညံ့နိုင်သေးတဲ့အခြေအနေပေါ်ရှမ်းပြည်နယ်အစိုးရပြည်ထောင်စုအစိုးရနဲ့အစိုးရစစ်တပ်ဘက်ကဒေသခံပြည်သူတွေရဲ့ဘဝတည်ငြိမ်ရေးနဲ့အသက်ဘေးအန္တရာယ်ကာကွယ်စောင့်ရှောက်ပေးရေးဒေသရင်းတည်ငြိမ်ရေးကိုအလေးထားအရေးတကြီးဆောင်ရွက်ပေးဖို့ရှမ်းပြည်သူလူထုကလိုလားတယ်လို့ရှမ်းလူငယ်တဦးဖြစ်တဲ့ဆိုင်းဖုံခေါင်ကလည်းပြောပါတယ်
ခုကအဓိကဖြစ်နေတာကျွန်တော်တို့ဆိုင်းသားနဲ့ဒီပြဿနာပေါ့နော်ဒီကန်းဆိုရင်ကြားစစ်ရေးပို့ပြီးရေးကြည့်တဲ့ချိန်ကျတော့ဒီလိုစစ်ပွဲမျိုးတွေကိုရှောင်ရှားတင်တယ်လို့ပဲကျွန်တော်တို့ကအဖတွေပေါ့နော်အဲ့ဒါပြင်ကိုအစိုးရတင်နေနေရလဲရှင်တို့အစိုးရဆိုလို့သူအနေနဲ့ကရှင်းနေတဲ့ mechanism တမျိုးမျိုးတော့ရှင်းတင်တယ်ပေါ့နော်အခုကဒီလုံခြုံရေးအကြောင်းပြပြီးတော့ဟိုအခုဖြစ်နေတဲ့စိုက်ပွဲမျိုးကလည်းတက်တက်မဲ့စိုက်ပွဲဆင်တယ်လို့ပြောင်ရောင်ဖြစ်နေတယ်ပေါ့နော်ကျွန်တော်မြင်တာကတော့တကယ်ဆိုလို့ရှင်အစိုးရရောစစ်တပ်နေနေရောဒီငင်းချမ်းကြီးပေါ်မှာစစ်မှန်တဲ့သဘောထားမျိုးတွေပြတင်တယ်ပေါ့နော်နိုင်ငံရေးစကားဆွေးနွေးပွဲပို့ပို့ပြီးဥတည်တင်တယ်ပေါ့နော
်တက်မတော်ကာကွယ်ဦးစည်းချုပ်ဘက်က9နှစ်အတွင်းမှာငင်းညာရေးဖော်ဆောင်မယ်လို့ပြောပြီးတဲ့နောက်ရပ်ပိုင်းအတွင်းလေးမှာကိုပဲရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတိုက်ပွဲပြန်ဖော်လာတဲ့အပေါ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့တွဲဖက်အတွင်းရေးမှူးဦးထွန်းစော်ကအခုလိုသုံးသပ်ပါတယ
်ဒီနေ့လိုမျိုးအခြေအနေအောက်မှာတော့ဗျာဒီမြန်မာတပ်မတော်ကကျွန်တော်တို့တောက်လျှောက်ပြောလာတာရှိပါတယ်သဘောထားကြည့်ဖို့လိုတယ်ဆိုတဲ့ကိစ္စပေါ့နော်အခုကမြန်မာတပ်မတော်ကတစ်ဖက်ကညီညွတ်ရေးလို့ပြောပြီးတော့တစ်ဖက်ကလုံနေတဲ့ကိစ္စကသူတို့ပြောတဲ့အလုပ်ကလက်တွေ့မကျဘူးဖြစ်နေတယ်လို့ကျွန်တော်တို့မြင်ပါတယ်ဘယ်လိုအကြောင်းအကျိုးပဲဖြစ်စေပေါ့နော်ဇပွဲဝိုင်းမှာကျွန်တော်တို့ကဖြည့်ရှင်းပြီးမှအဖြေချတဲ့ညီနိုင်ပြည်မှုမျိုးတွေနဲ့တွားစီခြင်းတွေပေါ့နော်အခုတော့ဆဲစကြည်တို့တက်လာတဲ့ချိုးရကလည်းအဲ့လိုညီငယ်ဖြစ်စဉ်ကိုအဲ့လိုပေါ်ဆောင်မယ်လို့ပြင်ဆင်နေတယ်လို့ကျွန်တော်တို့မြင်ပါတယ်နော်အဲ့လိုပြဆိုးရကတခုပြင်ဆင်နေတယ်အဲ့လိုမြေပြင်မှာကြားတဲ့ခါကျတော့တက်ပတော်ကတခုလုံနေတယ်တက်ပတော်ကဒါအချိုးရရဲ့ကျွန်တော်တို့အုတ်ချုံမှုအောက်မှာမရှိဘဲနဲ့တိကျဆိုတဲ့လက္ခဏာမျိုးကျွန်တော်တို့တွေ့နေရတယ်ပေါ့နော်အဲဒီအချိန်ဒီအောက်မှာဆိုရင်တော့ကျွန်တော်တို့အလားအလာမကောင်းဘူးတိုက်ပြည့်ငင်းချဲရေးကကျွန်တော်တို့ဒီလူထုကျော်ဖတ်ချက်နဲ့ကျွန်တော်တို့တော်တော်လေးကိုအနှံ့ဝေးနေတဲ့အနေအထားမှာရောက်နေတယ်လို့ကျွန်တော်အဲ့လိုမျိုးမြင်ပါတယ
်လက်တလုံးမှာတော့ SSPB SSA ရှမ်းပြည်မြောက်ပိုင်းတက်ရခိုင်တက် AA ကချင်လွတ်မြောက်ရေးတက် KIA တအောင်းတက် TLN တွေတို့နဲ့မြမဆိုးရတက်တို့ကြားတိုက်ပွဲတွေဖြစ်နေတာကြောင့်စစ်ရေးတင်းမာတဲ့အခြေအနေရှိနေတဲ့ဒေသတွေမှာဒေသခံရာပေါင်းများစွာဟာအိုးအိမ်ဆုံးခွာထွက်ပြေးနေရပြီးသူတို့အတွက်စားသောက်နေထိုင်ရေးအတော်လေးဒုက္ခရောက်နေကြရတာဖြစ်ပါတယ်ရှင်ပြည်ဦးမြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်လေးနားဆင်နေရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းနိုင်ငံတောင်ပိုင်းဘက်ကငါးဖန်လေးတွေပေါ်မှာရောင်းစားခံရတဲ့မြန်မာတွေကိုကယ်တင်လိုက်နိုင်တဲ့သတင်းပေးပို့ချက်တင်ပြပေးခြင်းပါတယ်ထိုင်းနိုင်ငံတောင်ပိုင်းကငါးဖန်လေးတွေပေါ်မှာရောင်းစားခံထားရတဲ့မြန်မာနိုင်ငံသား73ဦးကိုဒီကနေ့နေ့လယ်ပိုင်းကကယ်ထုတ်လိုက်နိုင်ပါတယ်ဘန်ကောက်မြို့တော်ရဲ့ကီလိုမီတာ900ကျော်အကွာဆူရတ်ထန်နီခရိုင်ထဲကငါးဖန်လေးတွေပေါ်မှာရောင်းစားခံနေရတဲ့သူတွေကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အကူအညီနဲ့ထိုင်းလူကုန်ကူးမှုတိုက်ဖြတ်ရေးရဲတပ်ဖွဲ့ကဒီကနေ့နေ့လယ်2နာရီကျော်မှာကယ်တင်လိုက်နိုင်တာပါအပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမှသတင်းပေးပို့ထားပါတယ်ရှင
်အနည်းဆုံးတစ်နှစ်ကျော်ကနေ3နှစ်ကျော်အထိငါးဖန်းလေတွေပေါ်မှာရောင်းစားခံရတဲ့မြန်မာ73ဦးထဲမှာအသက်ငယ်ဆုံး21နှစ်ကနေအသက်အကြီးဆုံး64နှစ်ထိပါဝင်တာပါသူတို့တွေဟာအလောက်ကန်ရှာဖွေဖို့လာရင်းနဲ့လူပွဲစားတွေကငါးဖန်းလေတွေပေါ်မှာရောင်းစားသွားတဲ့အတွက်ကြောင့်ထပ်ပြေးလို့မရပဲလေတွေပေါ်မှာငွေကြေးအနည်းငယ်နဲ့ကျွန်နေတဲ့ဘွယ်စီခိုင်းတာကိုခံခဲ့ရကြအောင်ဒီကနေ့လွတ်မြောက်လာတဲ့လေလုတ်သားတူကပြောပြပါတယ
်ကျွန်တော်ဒီလေကိုရတာလေပေါ်မှာကျွန်တော်လောက်တာ3နှစ်နဲ့3လရှိတယ်ကျွန်တော်ကိုခေါ်လာတော့ဒီမှာဝင်နေမှာပဲလောဘကြမ်းမှာလောက်ရမယ်ဆိုပြီးတော့ခေါ်လာတာကျွန်တော်တို့ငင်းလို့လည်းမရဘူးကျွန်တော်တို့ကပတ်စံအကျွေးရှိတယ်တဲ့တကယ်လို့ကျွန်တော်တို့ကမလောက်ဘူးဆိုဆိုလဲသူကဘယ်လိုရိုက်မနှက်မသုံးတဲ့မျိုးနဲ့ပြောတာအဲဒါကြောင့်ကျွန်တော်ကြောက်ဘူးတဲ့ကျွန်တော်အဲ့မှာမနေ့3လနဲ့16ရက်ကြာတော့ကျွန်တော်မလုံနိုင်ဘူးဖတ်ကြည့်တယ်တစ်ခေါက်ဖတ်ပြီးတော့ထွက်ပြီးတော့ကျွန်တော်အပြင်မှာ7လကျော်ကြာတယ်ဒီနောက်ကျွန်တော်မှဗတ်မရှိလို့နှကောင်းမှဗတ်သွားရတော့ဒီတတိနဲ့ပြန်တွေးတော့ကျွန်တော်ကိုသူပြန်ခေါ်လာတယ်မင်းသက်သက်နေပြင်းမယ်မင်းစင်းစင်းပြန်ပြင်းမယ်ဆိုတော့သူပြန်လောက်ထိုင်တယ်ကို17လကျော်သွားပြီပြန်လောက်ထိုင်တယ်အရင်ပတ်စံလည်းမရှင်းသေးဘူးသူပတ်စံလည်းမရသေးဘူ
းသူတို့ဟာကုညီကယ်ဆယ်တဲ့အဖွဲ့အစည်းရဲ့ဖုန်းနံပါတ်ကိုရရှိခဲ့တာကြောင့်သူတို့ကိုအကူအညီပေးဖို့တောင်းဆိုရကနေအခုလိုမျိုးလွတ်မြောက်လာခဲ့တာလို့ဆိုပါတယ်ဒီအတွက်လေပေါ်မှာနေထိုင်ရတဲ့ဘဝအခြေအနေတွေကိုလည်းရှင်းပြပါတယ
်ဒါပေမဲ့ကျတော့လည်းတခါကြီးတခါကြီးပဲအေးပိုက်ပွဲလို့နေတိုင်းချုပ်ထမင်းအောင်လုပ်တယ်ဒီလာခဲ့တဲ့တက္ကမကြီးကိုရောက်ဖို့ပြီးကျွန်တော်ဒါစိတ်ထဲမှာပြောပါတယ်ဒီမှာဒီတအားပြန်ရင်ဒါရင်နေရာရင်လည်းတွေ့ကြတယ
်ထူးခြားတာကတော့အလုပ်သမားတွေမှာလက်မှတ်တွေရှိနေပြီးအလုပ်ပိုင်ရှင်ကတင်းစီထားတယ်လို့လုပ်အားကားတွေကိုလည်းမပေးဘဲလုပ်ဆောင်ထားတယ်လို့ဆိုပါတယ် သူတို့လူမျိုးရေးကိုလှုပ်ဆောင်ခဲ့တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့သူတို့ကိုကယ်ဆယ်ပြီးအမြန်နေရရင်ပြန်နိုင်အောင်နှစ်နိုင်ငံအစိုးရတွေကစီစဉ်ဆောင်ရွက်ပေးဖို့လိုအပ်တယ်ဆိုပြီးပြောဆိုလိုက်ပါတယ
်။လူသမားတွေအကုန်လုံးကကမ်းကိုတစ်ခါကတ်လာလို့ရှိရင်200 300လောက်တာမျိုးမုံစားဖို့ရဲတောက်ဖို့တော့ရတယ်။သမားပြီးပြန်ချင်လေးမပြန်ရဘူး။ဒီထဲမှာလူသမား2ယောက်ကပတ်စဖို့လေးပါတယ်။ကျန်တဲ့လူသမား6ယောက်ကဘတ်လုပ်ထားတယ်။ဒါဒီလိုသမားတွေရဲ့ဘတ်တို့ပတ်စဖို့တို့သတိပင်ထားတယ်။ကမ်းကိုတောင်ကတ်ခွင့်မရှိဘူး။ကမ်းကိုကတ်လာတော့လည်းခုကတ်ပြီးတော့ရေခဲတင်ပြီးတော့ချက်ချင်းပြန်ထွက်ရတယ်။ကျွန်တော်တို့ကတော့အလို့သမားတွေလောဟတွေဘာတွေရလို့ရှိရင်တော့ဗမာပြည်ပြန်ကောင်းပြီဆိုပြီးတော့ပြောချင်တယ်။ဘာကြောင့်လဲဆိုရင်ကျွန်တော်တို့ကုန်ခဲ့တဲ့ချက်တရာဘန်းကဟိုကတ်တန်မှာဖမ်းခဲ့တဲ့အလို့သမားတွေလည်းပဲခုပြည်အိမ်မကြရသေးဘူး။ဘလာဘန်းဇန်နဝါရီ28ရက်နေ့ကဖူးခက်မှာပင်လယ်ကမ်းခြေမှာဖမ်းခဲ့တဲ့အလို့သမား30မြောက်လည်းခုပြည်မပြန်သေးဘူး။ကျွန်တော်တို့ဘဝမှာရေနွေးကူအိုးတွေကနေစီဘူးအိုးတွေကိုပြောင်းတလို့ပဲလူကုန်ကူးမှုဥပဒေကထိုင်းနိုင်ငံမှာဖြစ်နေတဲ့
မကြတဲ့ခင်လုံးကပဲထိုင်းနိုင်ငံမဟာထိုင်းမှာရှိတဲ့ရေလုံသား9000လောက်ဟာရေလုံငန်းခွင်ကိုပြန်ရောက်လာခြင်းမရှိတဲ့အတွက်ရေလုံငန်းရှင်တွေကလုံသားရှားပါမှုကိုကြုံခဲ့ရကြောင်းပြောဆိုနေကြပါတယ်မြန်မာနိုင်ငံကရေလုံသားတွေဟာလူကုန်ကူးခံရပြီးတော့ဒေသတွင်းငါးဖမ်းလေတွေပေါ်မှာရောင်းစားတာခံနေရတဲ့သတင်းတွေကလည်းမကြကနာဆိုသလိုထွက်ပေါ်နေတာပါဒီအခြေအနေတွေအပေါ်မှာလူ့အခွင့်အရေးအဖွဲ့အစည်းတွေကဝေဖန်ပြစ်တင်နေကြသလိုထိုင်းနိုင်ငံရဲ့ပင်လယ်ဇာတွေကိုနိုင်ငံတကာမှာဝယ်ယူသုံးစွဲတာတွေပိတ်ပင်ဖို့အထိပြောဆိုနေကြတာပါတစ်ချိန်တည်းမှာပဲမြန်မာနိုင်ငံသားတွေကိုနှစ်နိုင်ငံသဘောတူညီချက် MOU နဲ့အလုတ်တင်သွင်းဖို့ကိစ္စကနှစ်နိုင်ငံဆွေးနွေးညှိနှိုင်းနေစေဖြစ်ကြောင်းဘန်ကောက်မြို့ကမြန်မာအလုတ်သမားတန်အရာရှိဦးအောင်ကိုတန်းကလည်း VOA ကဆက်သွယ်မေးမြန်းစင်မှာပြောဆိုထားပါတယ်ဒါပေမဲ့လူကုန်ကူးခံရတဲ့မြန်မာတွေကတော့ဒီလုပ်ငန်းတွေမှာမြန်မာတွေကိုတင်သွင်းတာမလုပ်စေချင်ဘူးဆိုပြီးအခုလိုပြောပါတယ်
။ကောင်းတဲ့သတိပဲရှိမကောင်းတဲ့သတိပဲတင်လည်းလောက်ကတော့ကျွန်တော်တို့ကမာဂီသားတွေကိုမလုပ်သိချင်ဘူးကျွန်တော်။တင်လည်းလောက်ကအတတ်နဲ့ရင်းလုံနေတာရေပေါ်မှာပဲနေနေရတာ။တချို့လူကျွန်တော်တို့အထက်မှာရေကူးတတ်တဲ့လူရှိတယ်မကူးတတ်တဲ့လူရှိတယ်။ရေမကူးတတ်တဲ့လူပြုတ်ကြသွားရင်ပေပြီးတော့တချို့ကအသားတွေကြီးနေအိမ်လည်းမပြန်နိုင်ဘူး။တချို့ကသက်ဆိုင်ရတဲ့သတိရှိတယ်လူမရတဲ့သတိလည်းရှိတယ်။အသက်တွေဆုံးရှုံးသွားတာနဲ့တင်လည်းတော့အများကြီးပဲကမာဂီသားတွေကအဲ့ရလည်းမပြီးအောင်တချို့ဆိုမိသားစုကပေးလိုက်ရှင်လာတော့မပြီးအောင်လောက်ပြီးချင်းကျွန်တော်တော့မတွင်းသေးခြင်းဘူးနော်ဒီမှာမိသားတွေကိုပြေလောက်တာဖြစ်နေတော့လို့ပဲထွက်ပြေးတဲ့လူတွေအများကြီးပဲတချို့ပြန်မမိကြအောင်တချို့ကအပြင်မှာပဲလောက်စားနေကြထွက်ပြေးတဲ့လူကမှရည်လို့တော့မနိုင်ဘူးတော့ကြာရည်တဲ့ခုံချသွားမယ်3-4ယောက်အဲ့လိုမျိုး
ထိုင်းနိုင်ငံအတွင်းအလောက်ကန်ရှာဖွေဖို့လာကြတဲ့မြန်မာနိုင်ငံသားတွေကတချို့ဟာလူကုန်ကူးခံရပြီးများသောအားဖြင့်ငါးဖမ်းလေတွေနဲ့ရေရက်ပစ္စည်းတွေထုတ်လုပ်တဲ့အလုပ်ရုံတွေမှာရောင်းစားခံရမှုတွေရှိနေတယ်ဆိုပြီးလူအခွင့်အရေးအဖွဲ့တွေကဆိုပါတယ်လူကုန်ကူးမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာလူကုန်ကူးမှုတိုက်ဖြတ်ရေးအစီရင်ခံစာထဲမှာမြန်မာနိုင်ငံကို Tier 2လို့ခေါ်တဲ့စောင့်ကြည့်စည်းရင်းထဲမှာထည့်ထားပေမဲ့မြန်မာနိုင်ငံသားရွှေ့ပြောင်းအလုပ်သမားတွေနဲ့ဆက်ဆက်နေတဲ့ထိုင်းနိုင်ငံကတော့တရား3လို့ခေါ်တဲ့အစိုးဆုံးအဆင့်ကိုတတ်မှတ်ခံထားရပါတယ်ရှင်
။ထိုင်းနိုင်ငံခြေဆိုင် VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ပါရှင်။ဆက်ပြီးတော့ဒီကနေ့ကျင်းပတဲ့မြန်မာသတင်းမီဒီယာမူဝါဒဆိုင်ရာဆွေးနွေးပွဲမှာမြန်မာသတင်းမီဒီယာလောကဖွံ့ဖြိုးတိုးတက်ရေးဘာတွေဆွေးနွေးခဲ့တယ်လဲဆိုတာကိုတင်ပြပေးပါမယ်။မြန်မာသတင်းမီဒီယာလောကဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးပြန်ကြားရေးဝန်ကြီးဌာနဘက်ကလှုပ်ဆောင်မဲ့အစီအစဉ်တွေကိုရှင်းရှင်းလင်းလင်းမသိရသေးသလိုသတင်းမီဒီယာဆိုင်ရာတိကျတဲ့မူဝါဒတွေချမှတ်နိုင်တာမျိုးလည်းမရှိသေးဘူးလို့မြန်မာသတင်းမီဒီယာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကူညီလှုပ်ဆောင်ပေးနေတဲ့အဖွဲ့တစ်ဖွဲ့ရဲ့တာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်။မြစီမသတင်းဌာနနဲ့ Action Aid Sweden အဖွဲ့တို့ကပူးတွဲကမကထပြုပြီးဒီကနေ့ကျင်းပတဲ့သတင်းမီဒီယာမူဝါဒဆိုင်ရာဒုတိယအကြိမ်ဆွေးနွေးပွဲကိုပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်နဲ့တက်ရောက်ဆွေးနွေးပါတယ်။ဒီပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ Article 19အဖွဲ့ကအစီအစဉ်ဆိုင်ရာတာဝန်ရှိသူဒေါ်ရင်ရတနာသိန်းကိုကိုကျော်ကျော်သိန်းကဆက်သွယ်ပြီးဆွေးနွေးပွဲနဲ့ပတ်သက်လို့မေးတာမှာတော့ဒေါ်ရင်ရတနာသိန်းကအခုလိုစဖြေပါတယ်
။ဒီကအချင်းကျွန်တော်တို့မှာဘာတွေ concern ဖြစ်နေလဲ၊ဘာတွေလိုအပ်ချက်ရှိနေလဲဆိုတဲ့ဟာကိုပြောမယ်ဆိုရင်တော့ဒီ Minister ကုဝင်ကြီးတက်ပေါ့နော်၊ဝန်ကြီးဥဖေမြင့်နဲ့ဆိုင်ရိုက်တွေ့ဆုံဆွေးနွေးပြီးတော့စကားပြောဖြစ်တာပုံများတယ်။ကျွန်မ personally အမြင်ပြောရမယ်ဆိုရင်တော့ဒီနေ့ပွဲမှာဘာတွေဆက်နေလို့ဆောင်ပါမယ်ဆိုပြီးတော့ကြားတဲ့ media policy ကိုချမှတ်နိုင်တာတော့မတွေ့ရပါဘူး
။ဟုတ်ကဲ့။ညီရနာသိန်းတို့လို့ဒီလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့လုံနေတဲ့အဖွဲ့အစည်းတွေတက်တယ်၊ပုဂ္ဂလိကသတင်း media အဖွဲ့အစည်းတွေတက်တယ်ဆိုအားလုံးရဲ့စိုးရင်ချက်တွေပေါ့အားလုံးရဲ့ပြောဆိုချက်တွေကိုကျွန်တော်တို့ပုံချကြည့်လိုက်ရင်ခြုံကြည့်လိုက်ရင်အဓိကသတင်း media အဖွဲ့အစည်းတွေနဲ့ပုဂ္ဂလိကသတင်း media တွေကလက်ရှိအစိုးရအသစ်ကိုသတင်း media ဘိုင်းနဲ့ပတ်သက်ပြီးတော့အဓိကဘာလုပ်စီချင်တာပါလဲခင်ဗျ။
ဟုတ်ကဲ့ ကျွန်တော်တို့ပြောပြောနေကြတော့ media freedom နဲ့ media deployment နှစ်ခုရှိတယ်ပေါ့နော်။ဒါပေမဲ့ဒီနေ့အစိုးရမှာတော့သူတို့ကဒီဥပဒေတွေဒီ media freedom ကျွန်တော်တို့ဒီ media လောလောဆယ်ကိုကတ်တက်ထားတဲ့ဥပဒေတွေရှိနေတယ်။အဲ့ဒီဥပဒေတွေကိုကျွန်တော်တို့ကဟိုဘယ်လိုလဲဥပဒေတွေပြင်ပြီးရေးဆွဲဖို့ဖြုတ်တင်တာကိုဖြုတ်ဖို့လဲကျွန်တော်တို့ကအစိုးရပိုင်းနေရာလဲဒါသူတို့နဲ့ပြောဆို advocate လုပ်လာပြီးတာဟာဖြစ်တယ်ပေါ့နော်။ဒီနေ့ပွဲမှာတော့ media deployment အတွက်ကျွန်တော်တို့မှာ ethnic media တွေရှိမှာနောက်ပြီး community media တွေဖြစ်ပေါ်လာအောင်ပေါ့နော်။သူတို့တွေကိုဘယ်လိုမျိုးပံ့ပိုးအထောက်အကူပြုမလဲ။သူတို့မှာ value လိုအပ်ချက်ရှိနေတယ်ဆိုတော့အစိုးရပိုင်းဆိုတာအခုဒီ Ministry of Information ပေါ့နော်။ဒါကြီးကလည်းဆက်လက်ရှိနေသေးတာဆိုတော့ဒီ Ministry of Information ကနေပြီးတော့မှဘာတွေများအထောက်အပံ့အကူအညီပေးနိုင်မလဲဆိုတဲ့အပိုင်းပေါ့နော်။ကျွန်တော်တို့မှာဘာတွေလိုအပ်နေလဲ။အဲ့တော့ဒီအစိုးရပိုင်းကလည်းဘာတွေများအကူအညီပေးနိုင်မလဲဆိုတဲ့ဟာပေါ့နော်။သူတို့ကဒီ deployment အတွက်ဦးတည်ပြီးတော့ဆွေးနွေးကြတာပါပို့ပြီးတော့
မရင်ရနာဒိန်းတို့ဆွေးနွေးတဲ့အပေါ်မှာဝန်ကြီးဘက်ကပြန်လည်ဆွေးနွေးပြောဆိုတာတွေကရောအားရကျေနပ်စရာရှိပါရဲ့လားခင်ဗျာ။
ဟုတ်ကဲ့ပုံမှန်လေးနဲ့တွေ့ရမယ်ဆိုရင်တော့အားရစိတ်နှမမရှိပါဘူးဒါကလည်းကျွန်တော်တို့ဘက်ကexpectation ကအရင်အမြင့်နေတာလဲဖြစ်နိုင်ပါတယ်ပြီးဝင်ကြီးနေနဲ့ခုဖြစ်လာတာကနှစ်လကျော်ပေါ့နော်နှစ်လဆိုတဲ့အတွင်းမှာကျွန်တော်တို့လူချင်းနဲ့လမ်းပေါ်ပေါ့နော်ကျွန်တော်တို့လူချင်းနဲ့လမ်းကြောင်းပေါ်ရောက်လာသေးဘူးဝင်ကြီးဘက်ကပြန်ပြီးတုံ့ပြန်လာရတော့ကျွန်တော်တို့ဒီ human rights based organization အနေနဲ့အားရစိတ်နှမတော့အားကြီးမရှိဘူးဆိုတော့ကျွန်တော်တို့ဒီနေ့ပွဲမှာမျှော်လင့်တာဝင်ကြီးစီကနေပြီးတော့ play plan တွေရှိနေတယ်ဆိုတာကိုကျွန်တော်တို့သိချင်နေကြတယ်ဒါတွေတိတိုင်းကိုယ်တို့ကလည်းကုညီနိုင်မယ်ဆိုတော့မျှော်လင့်ချက်မျိုးကျွန်တော်တို့မှာရှိကြတယ်ပေါ့နော်ဆိုတော့ဒီနေ့ပွဲမှာကျွန်တော်တို့အဲ့ဒါကိုတော့မသိခဲ့ရဘူးပေါ့ဟု
တ်ကဲ့
အခုကျတော့လက်ရှိဒီ Ministry of Information ကိုဖိပင်းလိုက်လို့မရဘူးပေါ့နော်သူတို့ဒီဝင်ကြီးပြောတယ်အန်တီရောဆက်စစ်ကြီးကိုလည်းဒါကိုပြောထားတယ်ဟိုဖိပင်းတယ်ဒါပေမဲ့ဟို rush ဖြစ်လို့တော့မရဘူးအနေနဲ့လုပ်လို့တော့မရဘူးဟုတ်ကဲ့ကျွန်တော်တို့နားလည်ပါတယ်ဒါဆိုရင်တော့လက်ရှိရှိနေတဲ့ Ministry of Information က Media Control Unit ဘယ်ကဏ္ဍကနေပါဝင်ပါလဲဆိုတာပေါ့နော်ပြီးတော့ Control Unit အတွက်သူ့အနေနဲ့ဘာလို့စီစဉ်ဆောင်ရွက်ထားလဲဆိုတာအယူကြီးတယ်ပေါ့နော်ကျွန်တော်တို့ဒါတွေကိုသိချင်တယ်ဒါပေမဲ့ဒါတွေကိုလည်းကျွန်တော်ဒီစကားမသိခဲ့ရဘူး
ဒါကတော့ဗြိတိန်နိုင်ငံလန်ဒန်မြို့အခြေစိုက် Article 19အဖွဲ့ရဲ့မြန်မာနိုင်ငံအဖွဲ့ကွဲ Program Officer ဒေါ်ရင်ရတနာသိန်းကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင် VOA ရဲ့တနင်္ဂနွေနေ့ညနေခင်းသတင်းနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲတနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုညနေ9:00နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်သိန်းကြီးထိုက်ကတလှည့်ပြောပြပေးပါမယ်ရှင်
အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်နေကြအစီရင်ခံစာထဲမှာတရုတ်စစ်တပ်ဖွံ့ဖြိုးတိုးတက်မှုတွေကိုလွှဲမှားဖော်ပြတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကဝေဖန်လိုက်ပြီးအမေရိကန်ပြည်ထောင်စုအပေါ်အတော်လေးမကြေမနပ်ဖြစ်နေတယ်ဆိုတာကိုထုတ်ဖော်ပြသလိုက်ပါတယ်။ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်တိစောက်ထားတဲ့ကျွန်းတွေပေါ်မှာတိစောက်ရေးလုပ်ငန်းတွေနဲ့လက်နက်တပ်ဆင်ရေးအပေါ်တရုတ်တို့အာရုံစိုက်လှုပ်ဆောင်လာတာကြောင့်အဲ့ဒီရေပြင်နယ်နဲ့မိတ်မှာလက်နက်အင်အားသုံးဖြည့်ရှင်းစရာမလိုပဲထိန်းချုပ်မှုပိုရသွားမှာဖြစ်တယ်လို့အမေရိကန်ကွန်ဂရက်စ်လွှတ်တော်ကိုပြီးခဲ့တဲ့တောက်ကြနေ့ကတင်သွင်းတဲ့ကာကွယ်ရေးဝန်ကြီးဌာနရဲ့အစီရင်ခံစာမှာပြောဆိုထားတာဖြစ်ပါတယ်ဒီကနေ့တနင်္ဂနွေနေ့မှာအီရတ်နိုင်ငံဘက်ဂရက်မြို့တော်မြောက်ပိုင်းမှာလူ17ယောက်သေဆုံးပြီး21ယောက်ကျော်ဒဏ်ရာရခဲ့တဲ့အစိုးရပိုင်တန်းခွေစစ်ရုံကိုအသေးခံဘုံးခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်မစ်အစွန်းရောက်အဖွဲ့ IS ကပြောဆိုလိုက်ပါတယ်အသေးခံဘုံးခွဲသမားဟာဒေသစံတော်ချိန်မနက်6နာရီလောက်ကတန်းခွေထုတ်လုပ်ရေးစစ်ရုံအရှိတ်ဘက်ဝင်းပေါက်နားမှာရှိတဲ့ကားကိုဘုံးဖောက်ခွဲခဲ့တာဖြစ်ပါတယ်ဒေတာရင်းပြဿနာတွေနဲ့ပတ်သက်ပြီးဆွေးနွေးမဲ့အခုသတင်းပတ်နောက်ပိုင်းဆွေးနွေးပွဲမတိုင်ခင်ဆီးရီးယားအပြစ်ခတ်ရစဲရေးခိုင်မာအကောင်ရေးဆော်ဒီအာရေဗျရဲ့အကူအညီရရှိဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီဒီကနေ့တနင်္ဂနွေနေ့မှာစူးစမ်းခဲ့ပါတယ်ဒေတာရင်းပဋိပက္ခတွေကိုဆွေးနွေးဖို့အတွက်ဒီကနေ့တနင်္ဂနွေနေ့ဂျက်ဒက်မြို့မှာဆော်ဒီဘီယန်ဆယ်မာအပါအဝင်ဆော်ဒီအာရေဗျခေါင်းဆောင်တွေနဲ့နိုင်ငံခြားရေးဝန်ကြီးတွေ့ဆုံခဲ့တာဖြစ်ပါတယ်
သတင်းချင်းချုပ်ကိုမတ်သိန်းကြီးထိုက်ကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ line meter 24 25 32 51နဲ့ line လက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.